ရှမ်းမြောက်ဒေသညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတာဝန်ရှိသူတွေမတ်လ၃ရက်နေ့ကနေ၃ရက်နေ့အထိတရုတ်နိုင်ငံတွင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။အတိမပြုတ်နိုင်သေးတဲ့သတင်းအရတော့အပြစ်ခံရစရဲ့အသေးစိတ်တွေနဲ့နှစ်ဖက်ကုန်သွယ်ရေးကိစ္စတွေဆွေးနွေးတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းနှစ်ဖက်စလုံးကရောတရုတ်နိုင်ငံကပါအခုတချိန်ဆွေးနွေးမှုနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတို့ကြားဟိုက်ကင်းသဘောတူညီမှုဒါပေါ်တူညီချက်နဲ့အခုနှစ်ဆန်ဇန်နဝါရီလ7ရက်နေ့ကစလို့အပြစ်ခံရစေရင်ရရယူခဲ့ကြတာပါအဲ့ဒီနောက် MNDAA ကိုကန့်ဒေတာမှာအပြစ်ရသွားတယ်လို့ဆိုပေမဲ့လို့ TNLA တအောင်အဖွဲ့နဲ့ရှမ်းမြောက်ဒေတာတွေမှာတိုက်ပွဲတချို့ရှိခဲ့ပြီး AA ရခိုင်တပ်တော်နဲ့ဆိုရင်ရခိုင်ပြည်နယ်တွင်တိုက်ပွဲတွေအခုအချိန်ထိရှိနေတာပါရခိုင်ပြည်နယ်မောင်းနှုံးနဲ့ပုံကျုံမြို့နယ်တွေမှာမတ်လ၂ရက်နေ့အထိတိုက်ပွဲတွေရှိနေတယ်လို့ AA ရခိုင်တပ်တော်ကသတင်းထုတ်ပြန်ထားပါတယ်ရှမ်းမြောက်ဒေသမှာဖြစ်ခဲ့တဲ့နှစ်ကုံပိုင်းကတိုက်ပွဲတွေဖြစ်ပြီးတဲ့နောက်တရုတ်မြန်မာနယ်စပ်ကုန်းတွေရဲ့အားလုံးရပ်လွနေပါဖြစ်နေတာပါဖြစ်ခဲ့တဲ့ရပ်ပိုင်းတွေကတော့တရုတ်အစိုးရနဲ့ယူနန်ပြည်နယ်တာဝန်ရှိသူတချို့မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးနယ်စပ်ကုန်းတွေပြန်ဖွင့်နိုင်ဖို့ဆွေးနွေးပြောဆိုမှုတွေရှိခဲ့ပါတယ်